ခုလိုမြန်မာနိုင်ငံမှာပထမဦးဆုံးအကြိမ်အရက်သားစစ်စစ်သမရသစ်တဦးကိုတင်မြှောက်နိုင်ခဲ့တဲ့အတွက်နိုင်ငံတကာမှာရှိတဲ့လူခွင့်ရေးအဖွဲ့တွေကလည်းကြိုဆိုလိုက်ပါတယ်။ရွေးကောက်ပွဲအနိုင်ရ NLD ပါတီကရွေးချယ်တင်မြှောက်ခဲ့တဲ့ဦးထင်ကျော်ဟာလူထုအကျိုးပြုပရဟိတလုပ်ငန်းတွေဆောင်ရွက်နေသူတဦးဖြစ်တာကြောင့်သူ့အစိုးရလက်ထက်မှာလူခွင့်ရေးအခြေအနေတွေတိုးတက်ကောင်းမွန်အောင်ဆောင်ရွက်သွားနိုင်လိမ့်မယ်လို့လည်းညွှန်လင့်နေကြတဲ့အကြောင်းမန္နန္ဒာချမ်းကစပီးပြောပြမှာပါရှင်။
2015ရွေးကောက်ပွဲအနိုင်ရ NLD ပါတီလွှတ်တော်အမတ်တွေများစုပါဝင်တဲ့တီတောင်စုလွှတ်တော်ကနေအင်္ဂါနေ့ကအသက်80အရွယ်ဦးထင်ကျော်ကိုနှစ်ပေါင်း50အတွင်းပထမဆုံးအယက်သားသမ္မတအဖြစ်ရွေးချယ်တင်မြှောက်လိုက်တာကြောင့်သူဟာမြန်မာနိုင်ငံရဲ့ကိုယ်ဦးမြောက်သမ္မတဖြစ်လာခဲ့ပါပြီ။ဦးထင်ကျော်သမ္မတအဖြစ်ရွေးချယ်တာဟာတစ္ဆာရှိမှုစည်းကမ်းလိုက်နာမှုမြန်မာနိုင်ငံနဲ့နိုင်ငံတကာပြည်သူတွေလေးစားကြည်ညိုတဲ့ပညာတတ်ပုဂ္ဂိုလ်ဖြစ်မှုဆိုတဲ့မူသုံးချက်နဲ့ဒေါအောင်ဆန်းစုကြည်ကရွေးချယ်ခဲ့တာဖြစ်ပါတယ်။ဒါ့အပြင်သူဟာဒေါအောင်ဆန်းစုကြည်ကိုယ်တိုင်ကွယ်လွန်သူမိခင်ကြီးဒေါခင်ကြီးကိုဂုဏ်ပြုတည်ထောင်ထားတဲ့လူမှုအကျိုးပြုပရဟိတလုပ်ငန်းတွေကိုပံ့ပိုးနေတဲ့ဒေါခင်ကြီးဖောင်ဒေးရှင်းရဲ့အလုပ်မှုဆောင်တဦးလည်းဖြစ်ပါတယ်။ဒီလိုပညာတတ်အများအကျိုးတည်ပိုးနေတဲ့အရက်သားပုဂ္ဂိုလ်တဦးသမ္မတဖြစ်လာတာဟာဆယ်စုနှစ်ပေါင်းများစွာမျှော်လင့်ဆောင်စားခဲ့ရတဲ့မြန်မာပြည်သူတွေအတွက်တကယ်ကိုနေတူးနေမြတ်ပါပဲလို့ဆိုလာသူကတော့နိုင်ငံတကာလူ့ခွင့်ရေးစောင့်ကြည့်မှုအဖွဲ့ HRW ရဲ့အာရှရေးရာဌာနခွဲကအလုံးမှုဆောင်ညွှန်ကြားရေးမှူး Brett Adams ဖြစ်ပါတယ
် It's a great day to have a civilian president
ရတတ်သမရတူထွက်ပေါ်လာတာနေတူးနေမြတ်တနေ့ပါမျှော်လင့်ချက်တွေလည်းအမတန်မြင့်မားနေပါတယ်ဒါပေမဲ့လည်းအရတားအစိုးရအစ်တနေနဲ့အကန့်တနေတာလောက်ကင်နေမယ်သူကသူရုံးကန်ရလိမ့်မယ်ဆိုတာကိုလည်းကျွန်တော်တို့မမေ့ဖို့လိုပါတယ်ဘာကြောင့်လဲဆိုတော့စစ်တပ်ကအဟန့်အတားတွေလုပ်နေသေးလို့ပါသူတို့ကသူတို့ကာဝေးနိုင်တယ်ဆက်ပြီးတော့ထိန်းချုပ်ထားနိုင်တဲ့ကိစ္စတွေလည်းတော်တော်များများရှိနေစေဖြစ်ပါတယ်။ဒါကြောင့်အခုချိန်မှာပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေဟာတဝက်တစ်ပြည့်နဲ့မပြီးဆုံးသေးတဲ့အဆင့်မှာပဲရှိနေသေးပါတယ်
။အလားတူအာရှလူ့ခွင့်ရေးကော်မရှင်ကရှင်းနေဦးမင်းလွင်ဦးကလည်
းကျွန်တော်တို့အာရှလူ့ခွင့်ရေးကော်မရှင်အနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့ဦးထင်ကျော်အရသာသမရဖြစ်လာတဲ့အတွက်ကျွန်တော်ကိုယ်ယူဝင်မြောက်တယ်ဆိုတဲ့အကြောင်းပထမဆုံးပြောကြလို့တယ်။နောက်ပြီးတော့တခါနိုင်ငံရေးအကျဉ်းသားတွေလူမျိုးဘုကိစ္စရရေနောက်ပြီးတော့မြန်မာနိုင်ငံအတွင်းကပြည်သူလူထုတရလုံးရဲ့စာဝတ်နေမှုပူလုံရင်းနဲ့နေစဉ်ဘဝလုံခြုံမှုအတွက်တရားဥပဒေစိုးမိုးရေးရှိအောင်ဆောင်ရွက်ပေးနိုင်မယ်လို့ကျွန်တော်တို့အများကြီးညွှန်လင်းတဲ့ညွှန်လင်းထားတဲ့အတိုင်းဖြစ်နိုင်အောင်ဆောင်ရွက်ပြီးဒီလူတွေဆန္ဒရှိပါတယ်လို့ကျွန်တော်ပြောချင်ပါတယ
်ဒါအပြင်အရင်စစ်စိုးရလက်ထက်ကနာမည်ပြတ်ခဲ့တဲ့လူခွေမှတ်တမ်းတွေကိုဦးထင်ကျော်ဦးဆောင်တဲ့အစိုးရတဲ့လက်ထက်မှာတိုးတက်အောင်ဆန်းဆောင်နိုင်လိမ့်မယ်လို့လည်း HRW ကမျှော်လင့်ထားပါတယ်။ဧပြီလ1ရက်နေ့မှာလက်ရှိပြည်ခံပြိုးပါတီအစိုးရလက်ကနေတရားဝင်အာဏာလွှဲပြောင်းရယူပြီးတက်လာတော့မယ့် NLD အစိုးရတဲ့အနေနဲ့အရင်ဆုံးလှုပ်ဆောင်တဲ့လူခွေဆိုင်ရဲ့ကိစ္စနဲ့ပတ်သက်လို့လည်း HRW က Brett Adams ကအခုလိုပြောခဲ့ပါတယ်
။ I think the first thing the new government needs to dodo. And I know it wants to do is to release all
NLD အစိုးရအနေနဲ့လုပ်စေချင်တာလုံလဲလုပ်ဖို့လိုအပ်တာကတော့ကြံနေသေးတဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုပြန်လွှတ်ပေးဖို့ပါအခြေခံလွတ်လပ်ခွင့်တွေအတိုင်းထုတ်ဖော်ပြောဆိုသူတွေနောက်ထပ်အရေးယူတာမျိုးထပ်မံဖြစ်အောင်လဲအကောင်းဆုံးကြိုးစားဖို့လိုပါတယ်
အလားတူအာရှလူ့ခွင့်ရေးကော်မရှင်ကလည်းအရင်ခေတ်ဆက်ဆက်ဆိုရလက်ထက်တွေမှာဖြစ်ခဲ့တဲ့လူ့ခွင့်ချုပ်ဖောက်မှုတွေအတော်အတန်ရပ်ဆိုင်းသွားမယ်လို့မျှော်လင့်ပြီးတော့ဒီလိုလူ့ခွင့်ရေးအခြေအနေတွေတိုးတက်ကောင်းမွန်ဖို့ဆိုရင်တရားဥပဒေစိုးမိုးရေးခန္ဓာကိုအဓိကမြှင့်တင်ဖို့လိုအပ်တယ်လို့လည်းထောက်ပြခဲ့တာပါမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ် Miss ရန်ဟီလီကလည်းဂျနီဗာမှာပြုလုပ်တဲ့30ကြိမ်မြောက်လူ့ခွင့်ရေးကောင်စီမှာတနင်္လာနေ့ကအစည်းအဝေးခန်းစာတင်သွင်းခဲ့ရမှာမြန်မာအစိုးရတဲ့အတွက်လှုပ်ဆောင်ရမယ့်ပထမရက်ပေါင်း100နဲ့တနှစ်အတွင်းလှုပ်ဆောင်ရမယ့်လူခွင့်ရေးအခြေအနေတိုးတက်ကောင်းမွန်အောင်အကြံပေးချက်၈ချက်ကိုတင်ပြခဲ့ပြီးတော့သူ့အနေနဲ့လည်းပူးပေါင်းဆောင်ရွက်သွားဖို့အစဉ်အသင့်ရှိပါတယ်လို့ပြောကြားသွားခဲ့ပါတယ်။ဒါ့အပြင်စစ်အစိုးရလက်ထက်လူခွင့်ရေးချိုးဖောက်မှုတွေကြောင့်ကုလသမဂ္ဂကနေနှစ်စဉ်ဆုံးဖြတ်ချက်တွေချမှတ်ခဲ့တယ်လို့နိုင်ငံတကာကလည်းအရေးယူဒဏ်ခတ်ပိတ်ဆို့မှုတွေချမှတ်ခဲ့ရတဲ့မြန်မာနိုင်ငံမှာအနေဒီအစိုးရလက်ထက်ကြရင်ဒီအခြေအနေတွေကိုတိုးတက်ကောင်းမွန်အောင်လှုပ်ဆောင်သွားနိုင်လိမ့်မယ်လို့လည်းလူခွင့်ရေးအဖွဲ့တွေကမျှော်လင့်ထားကြတာဖြစ်ပါတယ်ရှင်။